လုံခြုံရေးဆောင်ရွက်မဲ့ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်တစည်းကိုဧပြီလ22ရက်နေ့မနေ့ကအာဆာအဖွဲ့ကမိုင်းခွဲတိုက်ခိုက်ခဲ့တဲ့ဗီဒီယိုဖိုင်ဒီနေ့လူမှုကွန်ရက်မှာပြန့်နှံ့ခဲ့တယ်လို့အာဆာ Arakan Rohingya Salvation Army အမည်နဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါတယ်။မောင်နှုံးမြို့နယ်တောင်ပြူငခုရကျင်းချောင်းတို့ကလုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုကျင်းချောင်းနယ်မြေရုံးကိုပို့ဆောင်ခြင်းမှာအာဆာအဖွဲ့ကမိုင်းဆွဲပြီးတိုက်ခိုက်ခဲ့တဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုအတည်ပြုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့တပ်မတော်နဲ့အေရို့ကြားတိုက်ပွဲတွေဒီအပိုင်းအတွင်းငြိမ်နေချိန်မှာအာဆာကဝင်ရောက်တိုက်ခိုက်လာတဲ့အတွက်တပ်မတော်အနေနဲ့နှစ်ဖက်စလုံးကိုပြန်တိုက်ရမယ့်အနေအထားဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကဆိုပါတယ
်။အဓိကကျွန်တော်တို့ဟောက်ကြည့်တာပေါ့လေ။အဲခုနောက်ပိုင်းမိုင်းကွဲတဲ့နေရာနေရာလုံးကလည်းခုကမကျင်ရှိနေနေရာလုံးကမောင်တော့ဘက်ဆန်းကိုရောက်လာတယ်ကျော်ဘောရှင်းမောင်တော့တောင်ဘက်ဆန်းမှာမိုင်းကွဲတာနေနေရှိပြီ။ဟိုမောင်တော်ရဲ့မြောက်ဘက်ဆန်းမှာကျွန်တော်တို့ရဲကောင်ဖြေရတဲ့ခါနဲ့ဖြစ်စဉ်ပဲအတူလာတယ်အတူလာတဲ့ခေါ်ကြတာကျွန်တော်တို့ကဒီမငင်မတက်မှုတွေကြားထဲမှာသာကျွန်တော်တို့အေရက်စီပါခတ်ပြီးဝင်လာတဲ့ဘောရှင်းနေတယ်လောကတန်ရတာတော့တစ်ဆက်လုံးကိုစိုက်လာတယ်ဘောရှင်းဟုတ်တယ်အစလုံးကိုစိုက်လာ
အာစာအဖွဲ့တွေမိုင်းခွဲတိုက်ခိုက်ခဲ့တဲ့အတွက်ရင်မောင်းရဲတပ်သားတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမှအာစာနဲ့အေရို့ပူးပေါင်းလှုပ်ဆောင်တာတွေရှိကြောင်းသတင်းတွေအရအသိရတယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ဒါနဲ့ပတ်သက်လို့အေအဖွဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကတော့ညင်းဆိုပါတယ်
။အဲလိုမျိုးကတော့လုံးဝမရှိဘူးဗျာနော်။ကျွန်တော်တို့ဘက်ကဒါပြည်သူလူထုသိအောင်ရောနိုင်ငံတကာသိအောင်ရောကျွန်တော်တို့အတိအလင်းပြောထားပြီးသားကျွန်တော်တို့နဲ့လုံးဝကိုဟိုဘယ်လိုပြောမလဲပတ်သက်မှုမရှိဘူး။ဟိုကျွန်တော်တို့ကောင်းဆောင်ကလည်းကျွန်တော်တို့ပြောထားပြီးသား။ဟောကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူး။သူတို့ကတော့ဒီဘယ်လိုပြောမလဲ take energy ဆွတ်ဆွေးနေတာ။ဒါပေမဲ့သူတို့ဒီအလကားဒီလိုမျိုးဟိုဟာပြောနေတာတော့မဟုတ်ဘူး။သူတို့ကဟိုကြီးရွှေရှိရှိနဲ့လုံနေတာ။အထူးသဖြင့်တော့ကျွန်တော်တို့ဒီရခိုင်တပ်တို့ကိုနော်ရခိုင်တပ်တို့ကိုနေပြီးတော့သူတို့ကနေပြီးတော့ဒီဟိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ပုံဖော်ရှင်နဲ့အတွက်ကြောင့်မို့လို့အဲ့လိုမျိုးဒီဟိုလောက်ကြံပြီးတော့မဟုတ်မဟာဆက်ဆွေးပြီးတော့ပြောနေတာပြောမယ်ဆိုလို့ရှိရင်တကယ်ဟိုအဲ့ဒီအဖွဲ့အစည်းတွေကိုတော့မွေးထုတ်ပေးခဲ့တာကဟိုပမာစစ်တပ်လို့တော့မပြောလို့ရတယ
်တပ်မတော်အနေနဲ့တိုက်ပွဲတွေကိုလောက်ကြံဖန်တီးတိုက်ခိုက်တာမရှိကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်စစ်တိုက်တာလားဘာတော့စစ်တိုက်တိုင်းစကားပြန်ပါဘယ်သူမှတော့ဟိုတပ်မတော်ကလောက်ကြံဖန်တီးရလို့ပြောအောင်ဘယ်ကဖန်တီးဘာကိုတပ်ကိုသွားပြီးပြန်ပါတော့ကိုတပ်ကိုသွားပြီးတော့ကြာပြန်ပါအောင်သွားရဒီလိုတော့ကိုလူကိုသွားပြန်ပါအောင်ဒီကတော့မျက်လုံးပါတဲ့အမျိုးပါပေါ့ကစီကတော့မှန်ကျင်တဲ့နေရာမှန်တာပဲလေမှန်ကျင်တဲ့နေရာမှန်တာပဲဆိုတော့ခုနပြောလို့လောက်ကြံဖန်တီးမှုတော့တယ်လောက်ကြံဖန်တီးမှုတော့ရင်တော့ပါပဲကိုယ့်ဘက်မှာကမျက်နှာမှုအဲ့လိုမျက်နှာမှုဆိုတော့ဒီမှာလဲလောက်ချရလဲတောင်းတက်မတော်ရဲ့ရာပါတဲ့သူကဆုံးတာလဲဒါပြောကြတောင်းတောင်းတိုက်ခိုက်တာတော့ဒါလို့ပြစ်တိုက်ခိုက်တာလို့ဒီပါမယ်တုံးတာပဲဒါတွေကစိတ်ပြီးပြောပြမှုပဲပါ
မိုင်းပေါက်ခွဲခံရတဲ့နေရာဒေသတွေကိုလုံခြုံရေးအင်အားခိုင်ခိုင်မာမာချထားတယ်လို့သိရပါတယ်ဧပြီလ22ရက်နေ့ညပိုင်းမှာလဲမောင်နှောမြို့နယ်ကိုင်းကြီးကျေးရွာအနီးမောင်နှောအငူမော်ကားလမ်းဘေးမှာရခိုင်တပ်မတော်အေအေကမိုင်းဖောက်ခဲ့ပြီးအပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးနောက်အေအေတပ်ဖွဲ့ဝင်တအူးကိုမောရဝရီကျေးရွာမှာဖမ်းဆီးရမိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်အောင်သိန်းခါပါ